2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့သူတွားရောက်တွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်ကဒီကနေ့သတင်းတောက်တွေကိုပြောပါတယ်
There was a meeting.
She was in good health. Dawn San Suu Kyi, Chanyama Mashini, Pi, Kaumon, and Twissum, Pit, Chang, Indonesia, and Jagadamio, Machimpani, ASEAN, and Jai, Wunji, Sunibu, Pin Bama, Wunji, Dompra, Mu, Winaga, Dignate, Rinaldi, Pio Twagaraba, the Ninga, Dawn San Suu Kyi, and Twissunga, Pipi, Pitipakari, Sontan, and Mood, Twissum, Sunimu, Pianle, Satin, and Mood, Dawn San Suu Kyi, Pio, Elo, Wunji, Pramu, Winaga, Piovare, Tabime, Benyama, Twissung, get the less, Surane, the Chan at this, Sunimu, to Gap, Piomdabau, Dawn San Suu Kyi, Nepiro, Gentama, Town, Tongue, Jacaniara, Pipi, Tushin, a Puene, Dow, Twissung, with Pipin, Cantara, Pipare, ထိုင်းနိုင်ငံသားရဲ့ဝန်ကြီးပြောဆိုတဲ့အတိုင်းတွေ့ဆုံခဲ့မှဆိုရင်ဒီတွေ့ဆုံမှုဟာအာဏာသိမ်းမှုနောက်ပိုင်းနိုင်ငံသားတက်တမတူအနေနဲ့ဒေါက်ဆန်းစုကြည်ကိုပထမဆုံးအကြိမ်တွေ့ဆုံခွင့်ရတာဖြစ်ပါတယ်။ထိုင်းနိုင်ငံသားရဲ့ဝန်ကြီးပရာမုတ်ဝင်းနိုင်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပြီးဒီခေတ်စဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကရောထိုင်းအစိုးရဘက်ကပါအစောပိုင်းမှာတရားဝင်ထုတ်ပြန်ပြောဆိုတာမရှိခဲ့ပါဘူး။အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေနဲ့ဆက်ဆက်အစည်းအဝေးတွေမစတင်ခင်ရပ်ပိုင်းအလိုမှာပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးရဲ့ခီးစဉ်ဟာစစ်ကောင်စီတောက်ခွင့်မရတဲ့အာဆီယံအစည်းအဝေးထဲမှာစစ်ကောင်စီဘက်ကအတန်ကိုကိုစားပြုတယ်လာဖို့လုပ်တဲ့ခီးစဉ်ဖြစ်တယ်လို့သုံးသပ်တဲ့အကြောင်းအန်ယူဂျီဂျာကာလာမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရဲ့ဝန်ကြီးဒေါ်စင်မအောင်ကပြောပါရခင်ဗျာ